ရုရှားနိုင်ငံတောင်ပိုင်းဘယ်ဂိုရော့မြို့ကဆေးရုံတရုံမှာလူနာတယောက်ရဲ့မျက်နှာကိုဆရာဝန်ကလက်သီးနဲ့ထိုးခဲ့ရတာတိတ်ဆုံးသွားတဲ့အတွက်စုံစမ်းစစ်ဆေးသူတွေရာဇဝတ်ကြောင်းနဲ့အမှုဖွင့်လိုက်ပါတယ်။လုံခြုံရေးဗီဒီယိုကင်မရာကနေရိုက်ကူးထားတဲ့ဒီဇင်ဘာလ29ရက်နေ့ကဖြစ်ရက်ကို YouTube Internet ဆာမျက်နှာမှာတင်ခဲ့တယ်လို့နောက်ပိုင်းရုရှားနိုင်ငံပိုင်းရုံမြင့်တန်ကြားမှာပါထုတ်လွှင့်ခဲ့ပြီးရဲအတော်ကြာတော့မှစုံစမ်းစစ်ဆေးနေတဲ့အကြောင်းကိုစနေနေ့ကကြေညာခဲ့တာဖြစ်ပါတယ်။ဗီဒီယိုထဲမှာတော့ဆေးရုံမှုရန်ဆရာဝန်မျိုးသားတယောက်ကနေလူနာမျိုးသားတဦးကိုမင်းပါကြောင့်သူနာပြုတ်ကိုထိရတာလေလို့မေးရင်းနဲ့ဂရင်ဘော်ကလူနာကိုတရွတ်တိုက်ဆွဲချခဲ့ပါတယ်။ဒီနောက်မှာတော့လူလက်ပိုင်းအရွယ်လူနာမျိုးသားကိုအခန်းပြင်ကိုတွန်းထုတ်ခဲ့ပါတယ်။လူနာကအခန်းနဲ့ပြန်ဝင်လာချိန်မှာတော့ဆရာဝန်ကလူနာရဲ့မျက်နှာကိုလက်သီးနဲ့ထိုးလိုက်တာကြောင့်မလို့လူနာကစမ်းမြင်ပေါ်ကိုနောက်ပြန်လဲကျသွားခဲ့ပါတယ်။လူနာနဲ့ဆေးရုံကိုအဖို့လိုက်လာသူလို့အာနာပိုင်တွေကပြောဆိုထားတဲ့ဒုတိယလူတစ်ယောက်ကိုလည်းဆရာဝန်ကတိုက်ခိုက်ခဲ့တာတွေ့ရပါတယ်။မလုံမရှားဖြစ်နေတဲ့လူနာကိုတော့ဆေးဝန်ထမ်းတွေကသတိပြန်ရအောင်စ조사ကြတာကိုတွေ့ရပြီးတော့နောက်ပိုင်းမှာတော့လူနာကိုမှပြီးကင်မရာမြင်ကွင်းကနေဝေးတဲ့တနေရာကိုခေါ်သွားတာတွေ့ရပါတယ်။အသက်56နှစ်အရွယ်လူနာဟာပလက်လန်လဲကျတဲ့အချိန်မှာကျန်းမြင်တဲ့ခေါင်းစောင့်မိပြီးအုံနောက်မှာထိခိုက်တဲ့ဒဏ်ရာနဲ့တိတ်ဆုံးသွားတာဖြစ်တယ်လို့အာနာပိုင်တွေကပြောဆိုပါတယ်။